ပါတယ်ရှင
်မြို့တစ်မြို့ကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတစ်မြို့ကိုမိသားစုတစုရဲ့ပင်မဝင်ငွေဖြစ်တဲ့နျူစီပန်ချန်တစ်ချက်လေးနဲ့ပုံဖော်ကြပါတယ်။မိသားစုဆိုတာဘယ်လိုလဲဆိုလို့လဲဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်တဲ့မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်။ပြီးလို့ရှိရင်ဒီနျူစီပန်လေးကဘာလေးလို့ဆိုလို့လဲဆိုတော့ဒီနျူစီပန်လေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်။ကျမတို့ဟာဒီမိသားစုဝင်ငွေသိဖို့အတွက်ဒီနျူစီပန်လေးကိုကျမတို့ကပြောထောင်အောင်ပါလေ။အဲ့ဒါမှလူတွေကစိတ်ဝင်စားလို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်အစိုးရအနေနဲ့ဘယ်သူတွေကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံသားနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးစက်ဘူးလုပ်ငန်းရှင်ဒီဝယ်သူ၃ယောက်ပေါ့နော်ဒါတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး၃ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး၃ယောက်ကိုလာဖို့ကိုယ့်ရဲ့ဒီပန်းလေးတွေကိုယ့်ရဲ့မြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်၁အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်နင်းစီပန်းတစ်ပွင့်နင်းစီဖန်တပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရင်အရေးကြီးပါတယ်။အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်ကြီး၃ယောက်အတွက်လုံခြုံရေးအရင်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့တက်ဆိုင်ရအစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်။ပြီးလို့ရှိရင်နံပါတ်၁အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုန်းပေါ့နော်။ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေသတ်မှတ်ထားပေးရပါမယ်။ဘာဖြစ်လို့လဲဆိုအခေအခွန်ကောက်ခံတဲ့နှုန်းကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျွန်တော်ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မှုလာမလုပ်တော့ပါဘူး။အကယ်၍အခွန်ကောက်ခံတဲ့နှုန်းကအရင်လဲဝခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့မျိုးရဲ့စီးပွားရေးကိုမသက်စေဘူးပေါ့နော်။နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလုပ်ဖို့အတွက်ကိုကျွန်တော်တို့ကအဆောက်အဦတွေလမ်းပန်းဆက်တွေရေးတွေအဆင်ပြေအောင်လို့ကျွန်တော်တို့ဘက်ကနေမှကြိုးပြီးတော့ပြင်ဆင်လုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်တွေရေးကောင်းမလာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းတွေကိုကျွန်တော်တို့လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့စက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျွန်တော်တို့ကမြေနေရာတက်မှတ်ပြီးတော့ကြိုးပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်3တစ်ချက်အနေနဲ့တော့ကျမတို့ကဒီအစားအသောက်ပေါ့နော်ဥမာအားဖြင့်ဆိုရှင်ကဘာလက်ခီးတွေကဘာတွေစိတ်ဝင်စားတက်လဲဆိုတော့ဒေတာခံမှာရှိရဲ့ယူရအစားအသောက်လေးတွေစိတ်ဝင်စားတယ်။အဲ့တော့ကျမတို့ကဒီစားသောက်ဆိုင်လုပ်ငန်းလေးတွေကျမတို့ကပြင်ဆင်ထားပေးရမယ်။ဒီစားသောက်ဆိုင်လုပ်ငန်းတွေနဲ့မှာတက်ဆိုင်နေဒေတာခံမျိုးစုမျိုးသားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်။တစ်ဖက်ကသူများတွေကိုကိုယ့်မျိုးလေးကိုစိတ်ဝင်စားအောင်လုပ်ရဲကျမတို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်။နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုလိုအပ်ပါတယ်။အဲ့ဒီအကြောင်းကျွန်တော်တို့ကပန်းကြံလေးတို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိနေဆိုဟိုတယ်လေးတွေစီမံထားပေးတာလို့ပြီးလို့ရှိရင်အကေကိုယ်ကတောင်နှန်းဒေသမှာရှိနေဆိုရင်ဂူတွေဘာတွေလေ့လာတဲ့နေရာလေးတွေကျွန်တော်တို့စီမံထားပေးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့တပိုင်းအကြောင်းတွေကိုပုံဖော်ထားတယ်ပြတာလေလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလေနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်ဒီအတွက်ကြောင့်ကဘာအတွက်ကြောင့်အရေးကြီးလဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ကြီးရနေပြီးတော့ဝင်ငွေတွေရပါတယ်အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရောင်းပန်းလာတဲ့နေစီပန်းလေးတစ်ပွင့်လေးလို့ဖြစ်နေတာပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ဆက်ဆက်ပေးပါမယ်။